တော်တာရှင်များရှင်စင်ကာပူနိုင်ငံမှာတိမ့်နေချီနေထိုင်အလုပ်လုပ်ကင်နေတဲ့မြန်မာတွေအကြောင်းမျိုးမျိုးကြောင့်အလွန်အရင်းနဲ့ပြည်တော်ပြန်နေကြတဲ့အချိန်မှာအိမ်ပြန်မှုအနေအထားမရှိသေးတဲ့အပြင်လိုအပ်ချက်များနေသေးတာကတော့အိမ်အကူလုပ်ကင်နေသူတွေဖြစ်ပါတယ်လူဦးရေ၅သန်းဝန်းကျင်ရှိတဲ့စင်ကာပူကျွန်းနိုင်ငံမှာ80ရာခိုင်နှုန်းကအလုပ်လုပ်တဲ့လူတန်းစားတွေဖြစ်ပြီးလူ၅သန်းရဲ့25ရာခိုင်နှုန်းဖြစ်တဲ့တသန်းကျော်ကရွှေ့ပြောင်းနေထိုင်သူတွေဖြစ်ပါတယ်စင်ကာပူနိုင်ငံမှာအသက်ကြီးတဲ့မိဘတွေရှိနေသေးသူတွေကလေးရှိသူတွေဟာအိမ်အကူမရှိမဖြစ်လိုအပ်လာပါတယ်စင်ကာပူနိုင်ငံမှာအိမ်အကူအဖြစ်အလုပ်လုပ်လို့တဲ့မြန်မာအမျိုးသမီးတွေကလည်းအများလုံးလို့ရှိနေပါတယ်။ဘာကြောင့်ပါလဲ?စင်ကာပူမှာအိမ်အကူအဖြစ်အလုပ်လုပ်နေတာ10နှစ်ရှိပြီဖြစ်တဲ့မနုနုထွန်းက
မြန်မာနိုင်ငံမှာလက်ရှိဝန်ရတယောက်ပြန်လဲတယောက်တော့ဖရီအစီအကံလာတာဒီစစ်ပြီးတိန်းတောင်ကွန်မြူနတီဖြစ်ဖြစ်ပေါ့နော်ဝန်ထမ်းဖြစ်လာတာ2တိန်း3တိန်းလာရတယ်မှာခြေချုပ်မလို့တဲ့ကလေးဆိုရင်800ရတယ်3တိန်းရတယ်သူလာတာနဲ့မလုံတော့ဘူးသူတို့ကိုသူတို့တော့ရက်တီဖို့အနန္တဖြစ်တတ်တယ်မိသားစုကိုပေးဖို့ဆိုတာမဖြစ်နိုင်ဘူးမှာသူတို့နိုင်ငံသားကိုသွားရဲ့အခါမှာသူတို့နိုင်ငံသားအတွေ့အကြုံရှိရဲသူတို့အလုပ်အတွေ့အကြုံရှိရဲလာတာနဲ့မြန်မာနိုင်ငံနဲ့ငါးသားလုံးများရဲ့အတွေ့မိသားစုကိုပြန်ပြီးထောက်ပံ့နိုင်တယ
်စင်ကာပူပြည်တွင်းနဲ့ပြည်ပသတင်းစာရေးရဲ့ရေးသားချက်အရဖိလစ်ပိုင်ကအိမ်အကူလုပ်သမားတွေဟာလစာအကောင်းဆုံးအနေနဲ့စင်ကာပူဒေါ်လာ400ကနေ480လောက်ရကြတယ်လို့ဆိုပါတယ်။သူတို့ဟာအိမ်မှုကိစ္စကျွမ်းကျင်တာအင်္ဂလိပ်ဘာသာစကားအရေးအဖက်အခြေခံရတာတွေကြောင့်ဈေးပိုရတာလို့ဆိုပါတယ်။ဖိလစ်ပိုင်အစိုးရကိုယ်တိုင်ကသူတို့လူမျိုးအမျိုးသမီးအလုပ်သမားတွေကိုလေ့ကျင့်သင်ကြားပေးတယ်လို့ဥပဒေလမ်းကြောင်းတွေနဲ့ကာကွယ်ပေးကူညီဆောင်ရှောက်ပေးပါတယ်။ဒုတိယအဆင့်လစာငွေပိုရတာကအင်ဒိုနီးရှားအိမ်အကူတွေဖြစ်ပြီးသူတို့ရဲ့နောက်နားမှာမြန်မာအိမ်မော်တွေဟာတလောက်ကိုစင်ကာပူဒေါ်လာ300လောက်ရကြတယ်လို့သိရပါတယ်။စင်ကာပူအစိုးရဟာပွဲစားလုပ်ငန်းတစ်ခုအဖြစ်ယူဆနိုင်တဲ့ပြည်ပကအိမ်အကူအလုပ်သမားရှာဖွေစစ်ဆက်ပေးတဲ့အေဂျင်စီတွေကိုမှတ်ပုံတင်ခိုင်းတာစောင့်ကြည့်စစ်ဆေးတာတွေပါလုပ်လာပါတယ်။အဲ့လိုကြက်မှတ်နေတဲ့ဂျာကပဲအလုပ်ရှာပေးတဲ့အေဂျင်စီတွေကမြန်မာအမျိုးသမီးတွေကိုစင်ကာပူနဲ့မြန်မာဥပဒေကန့်သတ်ချက်တွေဂျာကနေလက်တလုံးချခေါ်ယူပြီးအိမ်အကူအလုပ်သမားအဖြစ်တရားမဝင်ငှားရမ်းစေခိုင်းကြတယ်လို့သိရပါတယ်။မြန်မာအမျိုးသမီးတွေကိုစင်ကာပူမှာအခြေချနေထိုင်နေပြီဖြစ်တဲ့မြန်မာမိသားစုတွေကိုယ်တိုင်ကလည်းခေါ်ယူခိုင်းစေကြပါတယ်။နောက်ပိုင်းကြားလာရတဲ့အိမ်အကူတွေကိုနှိပ်စက်တယ်ဆိုတဲ့အင်ရှင်တွေထဲမှာမြန်မာလူမျိုးတွေပါပါဝင်နေပါတယ်။နှိပ်စက်လွန်းတဲ့အင်ရှင်ရဲ့အိမ်ကထွက်ပြေးလာပြီးအခုလောလောဆယ်မှာစင်ကာပူရောက်ရွှေ့ပြောင်းအလုပ်သမားတွေရဲ့ပြဿနာတွေကိုကူညီဖြေရှင်းပေးနေတဲ့အဖွဲ့အစည်းရဲ့စောင့်ရှောက်မှုအောက်မှာအင်ရှင်နဲ့အမှုရင်ဆိုင်နေရတဲ့မတ်အီဖြူထွန်းပြောတာကိုနားထောင်ကြည့်ပါရှင်။အ
င်ရှင်ကပုံမှန်ပဲလည်းများများဆိုတော့အင်ဂျင်နီယာဖြစ်တယ်သူရဲ့ကလေးကို note ချော်ပေးရတယ်သူတို့အစားအသောက်ကိုလည်းလုပ်ပေးရတယ်နောက်ပြီးတော့အိမ်မူကိစ္စတွေကိုလည်းအားလုံးပြည့်စုံအောင်လုပ်ရနောက်ပြီးတော့သူစီနေချိန်အလုပ်လုပ်နေလို့ရှိရင်သူကတတိယပို့ပြီးရိုက်တယ်သူပြောနေတဲ့အချိန်ကျရင် my will mean message တော့လောက်ကြတယ်အဲ့ဒါလေးနားထောင်နေတဲ့အချိန်မှာမိအလုပ်တွေကဘာမှမပြီးတော့ဘူးအဲ့ဆိုအလုပ်တွေကမပြီးတဲ့အချိန်မှာသူကစိတ်ပျော်ပြီးမိကိုရိုက်တယ်အဲ့လိုသူကနေတိုင်းပဲမိကိုပါရဲ့ပြည့်စုံတဲ့ရိုက်တယ်လေအဲ့လိုရိုက်တဲ့ခါကျတော့မိရဲ့မျက်နှာရောက်ရောင်တာပေါ့နော်ဒီအိမ်မှာစီးလုံးနဲ့ချောင်းတုံးကြောင်းရှိရဲ့အဲ့နဲ့ချောင်းနဲ့မျိုးကြိုက်တယ်။မိရဲ့ပါရိုးတွေကိုဒီကြိုက်ထားတဲ့အတွက်ဘဆက်ကလည်းဟာလို့မရတော့ဖြစ်သွားတယ်။ဒီရိုက်တာရလရများလာတယ်၊ကျများလာတယ်ဆိုတော့မိရဲ့ဒီကိုယ်လုံးကလည်းသူ့ဒီအကုန်လုံးကမိုးမဲပုတ်သွားတယ်ပေါ့နော်။ဒီကိုယ်လုံးကလည်းဘာမှလည်းမလုပ်နိုင်တော့ဘူး။နိုင်ရိုးတွေရောအရင်နေ့ရောပေါက်ကိုင်းနေတာပေါ့နှစ်ချောင်းအပ်တယ်ပေါ့နော်
။တရားမဝင်ရောတရားဝင်လမ်းကြောင်းတွေပါစင်ကာပူမှာသွားရောက်လှုပ်လှုပ်နေတဲ့မြမအိမ်အကူတွေ3000လောက်ရှိတယ်လို့ခန့်မှန်းရပြီးတချို့အိမ်အကူတွေဟာရတဲ့ရလိုက်တဲ့အခွင့်အရေးတွေမရပြဿနာဖြစ်လာရင်လည်းဘယ်ကိုပြောရတိုင်းရမှန်းမသိတိပြန်ရင်လည်းမပြောရဲမတိုင်ရဲကြပါဘူးတချို့ကြတော့စင်ကာပူရောက်ပြီးကမှအိမ်အကူတယောက်မှရှိတဲ့ရှိအပ်တဲ့အရေးအသွေးတွေမရှိတဲ့အတွက်အိမ်ရှင်ကမကြိုက်ပဲအခက်တွေ့ကြရပါတယ်မြမအိမ်အကူတွေအနေနဲ့အခက်တွေ့တဲ့ကိစ္စတစ်ခုထဲမှာလေရင်လက်မှတ်နဲ့လိုအပ်သမျှတွေကြားခံထားလေရှိတာကြောင့်အိမ်အကူလုပ်သူရဲ့ပထမ9လကနေ10လလောက်ဝန်းကျင်လစာငွေကိုအေဂျင်စီနဲ့ပွဲစားတွေကယူကြတာကြောင့်လဲပါပါတယ်။ဒါပေမဲ့စင်ကာပူအင်ရှင်တိုင်းကဆိုးတာမဟုတ်တယ်လို့အလုပ်သမားအေဂျင်စီတိုင်းကလည်းဆိုးတယ်လို့ပြောလို့မရပါဘူးလို့မနုနုဝင်းကပြောပါတယ
်။အေဂျင်စီရဲ့ကောင်းတာရှိရဲ့အေဂျင်စီဆိုးတာရှိရဲ့အင်ရှင်ကောင်းတာရှိရဲ့အင်ရှင်ဆိုးတာရှိရဲ့ဒါမမီးရဲ့ကံပဲအဓိကတော့တီးခတ်တာပဲမှစင်ကာပူတိကသိမ်းမရှိမသွားပါနဲ့စင်ကာပူမေတ္တာတရားမရှိသွားပါနဲ့
စင်ကာပူမှာလက်ရှိအိမ်အကူအဖြစ်လုပ်နေတဲ့မတ်မြင့်မြင့်ဆိုးကလည်း
ဒီမှာတော့တော့အချင်းပြေတယ်ဒီမန်းတယ်လည်းမဟုတ်ဘူးဒါပေမဲ့ threat တော့များပါမှာတချို့ကျတော့ကိုပြောရဲစကားကိုသူနားမလဲရှိရဲသူတို့ပြောရဲစကားကိုနားမလဲအဲ့မှာနားမလဲခါကျတော့သူတို့ခိုင်းလိုက်အလကွက်တမျိုးကုလုပ်လိုက်တာတမျိုးအဲ့အချိန်မှာသူတို့ဘက်ကဒေါသထွက်အဲ့မှာကိုလေးကိုစိတ်ညစ်ရတာပေါ့အဲ့လိုမျိုးရှိရပေါ့ဟောညီမရဲ့နားလေးအနီးနားမှာတော့အခက်ခဲရှိရညီမကြီးလည်းရှိရသူတို့မှာဖုံးမသုံးရဘူးခွေမရဘူးတချို့အိမ်ရှင်တွေကျတော့သူတို့ လက်ထဲကိုလာစားမတ်ဘူးတလားတစ်ခါရပြီဆိုလို့ရှိရင်သူတို့ကိုယ်တိုင်လိုက်ပူပြီးတဲ့ဟိုအိမ်နေလည်းဆက်တင်မရတဲ့ညီမလေးလေဒီကမှအများကြီးရှိရမှာ
ညီမလိုသမားဝန်ကြီးဌာနကပြည်ပမှာတွားရောက်လှုပ်လှုပ်ကန်လို့တဲ့အင်အကူတွေစီကနေအေဂျင်စီကဒေးလာစားထက်ပိုယူခွင့်မရှိပဲလိုအပ်တဲ့ဘာသာစကားတင့်တင့်လျှောက်ပတ်တဲ့လုပ်ငန်းတွေလုပ်ကိုင်မှုအတွက်အနည်းဆုံး2လသင်တန်းပေးဖို့သတ်မှတ်ထားပါတယ်။ချမ်းသာတဲ့တခြားအာရှနိုင်ငံတွေဖြစ်တဲ့ဟောင်ကောင်၊ထိုင်ဝမ်တို့ကလည်းကျဉ်ကျဉ်နဲ့အင်းနှင်းမှုလူသမားတွေကိုအပြိုင်အဆိုင်ခေါ်ယူနေပါတယ်။မတိုးတက်သေးတဲ့မြန်မာနိုင်ငံလိုတိုင်းပြည်ကအမျိုးသမီးတွေဟာလည်းစာဝတ်နေရေးအတွက်နိုင်ငံရဲ့ခြားကိုထွက်ပြီးအင်အကူအဖြစ်ဆက်လက်လှုပ်လှုပ်နေကြရအောင်ပါ။အဲ့လိုအချိန်မှာနှစ်ဦးနှစ်ဖက်အဆင်ပြေစေဖို့ပြင်ဆင်စရာရှိတာကိုစဉ်းစားကြရမှာဖြစ်ပါတယ်။မနနုထုံးကအင်းအခုလို့လို့သူတွေဘက်ကပြင်ဆင်တင်တာကိုအခုလို့ပြောပါတယ
်။ဒီမှာကျတော့လိလာပါ။တင်းနေအများကြီးရှိပါတယ်။ပြေစကားတင်းနေရှိရဲ၊အင်းလေးစကားတင်းနေရှိရဲ၊ကုံကစကားတင်းနေရှိရဲ၊တပ်ပါလိလာမှာ nest တင်းနေရှိရဲ။အဲ nest တင်းနေတပ်လို့ရှိရင်ညီမတို့ nest line ကိုပြောင်းလို့ရရမှာ။ဆောင်းမပြောရှိရင် certificate တွေ certificate ပြောလို့ဆိုရှင် ID ကိုညပြန်နိုင်မယ်ဆိုတော့မှ NDC nest တင်မှာကိုရှောက်လို့ရတယ်။ပြောရှိရင် nest ဦးနေမှာရှောက်လို့ရတယ်။လာပါနေပြီမယ် standard မြင့်လေ
။မမြင့်မြင့်ဆိုကတော့အစိုးရကိုအခုလို့ပြောချင်ပါတယ်တဲ့။
ဒီ government အနေနဲ့ every sunday ကို make the off ပေးရမယ်ဆိုသူတို့ law ထုတ်ထားတယ်။ဒါပေမဲ့တချို့အိမ်တွေကမတိကြအောင်ဆောင်ကလေးတွေကလည်းမတိတဲ့အတွက်တချို့ဆိုလုံးဝခွင့်မရဘူး။အားတွေကိုညီမစိတ်အလိုရစေအဲ့လိုမျိုး government နဲ့ဦးနှစ်ဖက်ကြီးစီချင်တာပေါ့နော်
။အင်အကူအဖြစ်လုတ်ပြီးငွေရှာဖို့လိုအပ်နေတဲ့မြန်မာအမျိုးသမီးတွေကိုယ်တိုင်ကရောအင်အကူတွေမတရားနှိပ်စက်ညှဉ်းပန်းခံနေရတဲ့တဲ့တင်တွေကြားနေရသူတွေပါမျှော်လင့်မိတာကတော့မဖြစ်မနေလုတ်ဖို့လိုအပ်နေသေးတဲ့အခုလိုအနေထားမှာမြန်မာအစိုးရအနေနဲ့အင်ကူတွေအတွက်လိုအပ်တဲ့အရေးအချင်းတွေကိုလေ့ကျင့်သင်ကြားပေးတာနဲ့ဥပဒေလမ်းကြောင်းတွေနဲ့ကာကွယ်စောင့်ရှောက်ပေးနိုင်ဖို့ပဲဖြစ်ပါလိမ့်ရှင်။